အမေရိကန်အလို့ထမအများအစုရထားတဲ့ဒီမိုကရက်အမတ်တွေကရုရှားရဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတွေဝင်ဆက်ဖက်ခဲ့မှုဆိုင်ရာအစိုးရခန်းစားအပြည့်အစုံနဲ့အရင်အင်ဂျီရောရရှိဟောင်း5ဦးရဲ့ဆက်ဆိုထားချက်တွေကိုထုတ်ပြန်ပြီးတရားရေးကော်မတီဥက္ကဋ္ဌဆင့်ခေါ်စာပို့နိုင်ဖို့ဒီပတ်ထဲကြိုးပမ်းမှုရှိနေပါတယ်။တကယ်တော့ဒီအောက်တိုဘာရဲ့တရားရေးဆိုင်ရာကော်မတီအနေနဲ့စာမျက်နှာ400ခန့်ပါတဲ့ဒီအစိုးရခန်းစားအပြည့်အစုံနဲ့သက်ဆိုင်ရာထောက်ထားတွေကိုအင်္ဂါနေ့နောက်ဆုံးထားထုတ်ပြန်ပေးဖို့တောင်းဆိုထားပြီးသားဖြစ်ပါတယ်။ဒါပေမဲ့ရှင်းနေရဝီလျံဘာဘက်ကတော့ဧပြီလလယ်ချမှာဒီအစိုးရသားထုတ်ပြန်ပေးနိုင်တယ်လို့ပြီးခဲ့တဲ့ဘက်ကလည်းပြန်ပြောထားပါတယ်။နောက်ဆုံးသတ်မှတ်ထားတဲ့အခုအင်္ဂါနေ့မှာဒီအစိုးရသားထုတ်ပြန်ပေးဖို့အလားအလာမရှိချိန်မှာအောက်တိုဘာတရားရေးကော်မတီအနေနဲ့ဗိုလ်ဦးနေချရင်ဒီစစ်ခေါ်စာထုတ်ပြန်ရေးကော်မတီဥက္ကဋ္ဌဂျရိုနယ်ဒလာကိုလိုအပ်သလိုလုပ်နိုင်ရေးလုပ်ပိုင်ခွင့်ပေးဖို့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ဒီအစိုးရသားပြည်ဆောင်ခြင်းသမရဂျွန်နဲ့ဆက်မဲ့အနီးကကြံပေးတွေချက်ခဲ့ကြတဲ့အင်ဂျီရောမဟာဗျူဟာပိုင်းဆိုင်ရာရှိစတီဗန်နွန်ဆက်သွယ်ရေးညွှန်ကြားမှု Hope Hicks ပထမဆုံးအင်ဂျီရောရာရှိချုပ် Reyes Pepsi အင်ဂျီရောကြံပေး Donald McCann နဲ့ McCann ရဲ့ရုံးခွဲမှု And Donaldson စသဖြင့်ငါးဦးတို့ရဲ့ထပ်ဆွေးချက်တွေပါထုတ်ပြန်ပေးရေးဒီတရားရေးစင်ကော်စာထုတ်ဖို့ပြင်ဆင်နေကြပါလေသမရထရမ်အနေနဲ့ဒီအထူးစုံစမ်းရေးမူလာရဲ့22လကြာစုံစမ်းစစ်မှုတွေအထောက်အပံ့အောင်ပိတ်ဆို့တားမြစ်ခဲ့ခြင်းရှိမရှိအတွက်ဒီရာရှိကြီး9ဦးကအဓိကမျက်မြင်သက်တွေ့ဖြစ်ဖို့အလားအလာများနေပါလေခင်ဗျ